ဆန်းကျင်တဲ့မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဖောင်းဆန်ဒေသဘက်မှာတနင်္လာနေ့ကစစ်ကောင်စီတပ်ကအမ်အန်ဒီအေကိုကံတပ်စခန်းကိုလေကြောင်းကပါပြင်းပြထန်ထန်တိုက်ခိုက်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့မုံကိုဘက်မှာငြိမ်သက်နေပြီးဖောင်းဆန်ဘက်မှာတော့ဂျိုသားတိုက်ခတ်မှုတွေရှိနေပါတယ်။ရန်ကုန်ကပြပထားတဲ့ဒီသတင်းကိုကိုသားညုံကပြောပြပေးမှာပါရှင်။
စစ်ကောင်စီတပ်ကမုံကိုဖောင်းဆိုင်ဒေသဘက်ကိုစစ်အာဖြစ်တင်းခဲ့ပြီးတဲ့နောက်ဒီလ10ရက်နေ့ကစတင်ပြီးတော့တိုက်ပွဲတွေပြင်းထန်ခဲ့ရတာကနေ13ရက်နေ့တနင်္လာနေ့မှာတော့ဒီကြောင်ကနေထိုးစစ်ဆင်တိုက်ခိုက်တဲ့အထိတိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်။တနင်္လာနေ့ကတနင်္လာနေ့ပါတိုက်ခိုက်ခဲ့တဲ့နောက်ဒီကနေ့မှာတော့မုံကိုမြို့အနီးမှာနေသက်နေခဲ့တဲ့ကြောင်မုံကိုဒေသခံကပြော ပြောပါတယ်ဒီကနေ့မနေ့ပိုင်းမှာတော့ဖောင်းဆိုင်တပ်မှာတော့ပစ်ခတ်တံတွေကြားနေရတဲ့အကြောင်းဖောင်းဆိုင်အရှိတ်ကြီးရွာကဒေသခံတူကပြောပါတယ
်ဟာဒီနေ့ချိန်ကတော့မနေ့ကဟာအဲ့လိုပုံစံမျိုးဟာမနေ့ကလေးနဲ့ဟာပုံစံနဲ့ပဲကြားဒါနဲ့ကျွန်တော်မျိုးနဲ့ပြန်မလာတော့အဲ့လိုဝေးတော့ဇင်းနေရဖြစ်နေတယ်ဆိုတော့ဟာမန်းရနဲ့ပေါင်းဝေးမှာပဲတယ်ဖောင်းဆိုင်မှာလည်းလိုပဲဟာခဏပြလိုက်မပြလိုက်အဲ့ဒီလိုအဲ့လိုပဲတော့ဗျာ
မန်ရန်ရဲ့တမှုရော်ဘက်ကဒီသက်ကန်တူကတော့ဒီကိမန်ရန်ကြီးရော်ဘက်မှလည်းညင်တက်နေတဲ့အကြောင်းပြောပါတယ
်ဒီနေ့ချင်းမျိုးတော့ညူမာတဲ့ဒီနေ့သာသားမှမကြောက်ဘူးအဲမဒီယာတို့လည်းပြင်းပြင်းထန်ထန်ပါလေမဒီယာလည်း9နာရီစပြီးတော့အေးညလေ9နာရီအဲကြာမှပြင်းတာအဲမဒီယာဒီနေ့လုံးဖြစ်တာလည်းမဒီယာအဲဒီနေ့ကတော့မဖြစ်ဘူးဒီနေ့နင်းနေရင်ဖမ်းပါဒီနေ့
MNDAA ကိုကတက်ဖွဲ့ကတော့တင်းလာနီကသူ့ရဲ့တက်စခန်းတွေကိုစစ်ကောင်စီရဲ့ခြေရင်တက်တွေကမြေပြင်ကနေပြီးတော့လက်နက်ကြီးနဲ့ပစ်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့လူကြောင်ကနေပြီးတော့တိုက်လေရင်တွေနဲ့ဗုံးကျဲတိုက်ခိုက်ခဲ့တဲ့အကြောင်းသူ့ရဲ့လူမှုကွန်ရက်ဆန်းမြင်းနာမှာဖော်ပြပါတယ်။ကိုကတက်ဖွဲ့ရဲ့မန်ရန်စခန်းကို6ကြိမ်ထိုးစစ်ဆင်ခဲ့ကြောင်းနဲ့အခြားတက်စခန်းသုံးခုကိုလည်းဒီကြောင်ပစ်ကူနဲ့တိုက်ခိုက်ခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ဒီလ10ရက်နေ့ကမုတ်ကူဒေသဘက်မှာတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပြီးတော့7ရက်နဲ့12ရက်မှာတိုက်ပွဲမရှိတဲ့အကြောင်းသတင်းထုတ်ပြန်ပေမဲ့တင်းလာနေတိုက်ပွဲနဲ့ပတ်သက်ပြီးတော့ထုတ်ပြန်ပြောဆိုရမှာရှိသေးပါဘူး။တချင်ထဲမှာလည်းပဲ2022ခုနှစ်မှာကြောင်းမဲ့85နှစ်မြောက်စီရင်တုပြည်တော်စုနေအတွက်စစ်ကောင်စီရဲ့ညီနေညီနိုင်ဆွေးနွေးကော်မတီနဲ့တရုတ်နေစာချိန်ဆိုင်တဲ့တန်တာလက်နက်ကင်ဖွဲ့ပြီးဒီလ၄ဘက်မှာတွေ့ဆုံမှုရှိရတဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။